အခုလိုဖန်ဆီးခံထားတဲ့ writer သတင်းတောက်2ယောက်ရဲ့အယူခံကိုပြည်ထောင်စုတရားလွှတ်တော်ချုပ်ကဒီကနေ့ပယ်ချလိုက်တဲ့ဆုံးဖြတ်ချက်ပေါ်မှာနိုင်ငံတကာနဲ့ဒေသတွင်းနိုင်ငံတချို့အပြင်လူခွင့်ရေးလှုပ်ရှားသူတွေကပါဝေဖန်လိုက်ကြပါတယ်။တရားလွှတ်တော်ချုပ်ရဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံမှာတရားမျှတမှုကင်းမဲ့ရာရောက်တာကိုပြသနေသလိုသတင်းလွတ်လပ်ခွင့်အတွက်နောက်ပြန်ဆုတ်တဲ့ခြေလှမ်းတစ်ရက်အဖြစ်နဲ့လည်းတုံ့ပြန်ခဲ့ကြပါတယ်။တရားလွှတ်တော်ချုပ်ရဲ့ဆုံးဖြတ်ချက်ပေါ်ဝေဖန်မှုတွေကိုတော့နန်းလောင်ကစူးစီးတင်ပြထားပါတယ်ရှင်။
နိုင်ငံတော်လျှို့ဝှက်ချက်အဥပဒေဖောက်ပြမှုနဲ့ထောင်ဒဏ်ခုနှစ်နဲ့ကြာခံရတဲ့ Writers သတင်းထောက်ကိုပါလုံးနဲ့ကိုကျော်စိုးတို့ရဲ့အယူခံကိုနေပြည်တော်မှာရှိတဲ့ပြည်ထောင်စုတရားလွှတ်တော်ချုပ်ကပယ်ချလိုက်တဲ့အတွက်လူအခွင့်ရေးအဖွဲ့တွေဒေသတွေနဲ့နိုင်ငံတကာအသိုင်းအဝိုင်းကပါစိတ်ပြက်လက်ပြက်ဖြစ်ခဲ့ကြပါတယ်။လူအခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ APHR ကလည်းဆုံးမြတ်ချက်အပေါ်စိတ်ပြက်မိတဲ့အကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။APHR ဥက္ကဋ္ဌ Charles Santiago ရုံးရဲ့တရင်နဲ့ဆက်သွယ်ရေးတာဝန်ခံ Fiona Savaf ကတော့ကြီးညာချက်ထုတ်ရတဲ့အကြောင်းရင်းကိုအခုလိုရှင်းပြပါတယ
် This was the Myanmar authorities' chance to return justice and prove that they value freedom of expression but they failed to do so
ဒါဟာမြန်မာတာဝန်ရှိသူတွေအတွက်မျှတတဲ့တရားစီရင်ရေးဘက်ကိုပြန်လည်နိုင်မဲ့အခွင့်အရေးဖြစ်တယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုတန်ဖိုးထားတယ်ဆိုတာကိုပြသနိုင်မဲ့အချိန်အခါဖြစ်ပါတယ်ဒါပေမဲ့အစိုးရဘက်ကဒီလိုလှုပ်ဖို့ပြက်ကွက်ခဲ့ပါတယ်အခုတော့သတင်းတောက်တွေဆက်ပြီးတော့အကျဉ်းချခံကြရတော့မှာပါဒီဖြစ်ရကြောင်းလွတ်လပ်စွာထုတ်ဖော်ရေးသားခွင့်စိုးရိမ်စရာကောင်းလောက်အောင်ကြာဆင်းလာနေတဲ့မြန်မာနိုင်ငံတွေကတခြားသတင်းဌာနတွေမှာလည်းကိုယ့်ဘာသာတီးဖြတ်တဲ့အခြေအနေမျိုးကိုရောက်သွားစေပါတယ်သတင်းတောက်တွေအနေနဲ့ကိုလို့ရမယ့်အလုပ်ကိုလုပ်လို့လွတ်လပ်မှုဆုံးရှုံးမှာကိုရောလုံခြုံရေးအတွက်ပါစိုးရိမ်နေရတာမျိုးကလုံးဝမဖြစ်သင့်ပါဘူး
သတင်းထောက်တွေရဲ့အယူခံပယ်ချခံလိုက်ရတဲ့အပေါ်ရန်ကုန်မှာရှိတဲ့အမေရိကန်တန်ယုံကလည်းစိတ်ပြတ်မိကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်သလိုမကြာသေးခင်ကဆာလုံလွတ်လပ်စွာထုတ်ဖော်ပြောဆိုမှုတွေသတင်းသမားတွေအပေါ်အရေးယူဖို့ကြိုးပမ်းလာနေတဲ့အာဏာပိုင်တွေရဲ့လိုအပ်တွေအပေါ်ဆိုရင်ကြောင်းလည်းပြောဆိုခဲ့တာပါကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူအခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကလည်းမြန်မာနိုင်ငံမှာတရားမျှတမှုမရှိတာကိုပြသတဲ့လိုအပ်အဖြစ်နဲ့ Twitter လူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်ပြင်သစ်နိုင်ငံခြေဆိုင်နေစည်းမချသတင်းသမားများအဖွဲ့ RSF ကလည်းသတင်းထောက်တွေရဲ့အယူခံကိုပယ်ချလိုက်တဲ့ဆုံးမြတ်ချက်အပေါ်စိတ်ပြတ်မိကြောင်းနဲ့အ мян ဆုံးပြန်လုပေးဖို့လဲကြေညာချက်ထုတ်ပြန်တောင်းဆိုခဲ့တာပါနိုင်ငံတကာလူအခွင့်ရေးလှုပ်ရှားမှုအဖွဲ့ Human Rights Watch ကလည်းလူအခွင့်ရေးချိုးဖောက်မှုတွေကိုဖော်ထုတ်ဖို့ကြိုးပမ်းခဲ့ကြတဲ့သတင်းထောက်တွေကိုအစကတည်းကမဖန်တင်တဲ့အကြောင်းပြောဆိုခဲ့ပါတယ်တချိန်တည်းမှာပဲတည်နှောက်တဲ့အပေါ်ဖိနှိပ်တဲ့ဥပဒေတွေကိုအ мян ဆုံးပြင်ဆင်ဖို့လဲ Human Rights Watch အဖွဲ့ကအာရှရေးရာလက်ထောက်ညွှန်ကြားရမှု Phil Robinson က VOA ကိုပြောပါတယ
်The government should quash this conviction and it should move immediately
လူခွင့်ရေးလာစောင့်ကြည့်ရေးအဖွဲ့ရဲ့ထုတ်ပြန်ချက်မှာရှင်းလင်းလင်းဖော်ပြထားသလိုပဲစုံစမ်းသတင်းရေးသားတဲ့ writer တည်နှောက်တွေအရေးယူခံရဖို့မဆိုထားနဲ့ဖမ်းဆီးတာမျိုးတော်မှမလုပ်သင့်ပါဘူးကိုလိုနီလက်ထက်ကပြောင်းလဲထားတဲ့နိုင်ငံတော်လှုပ်ဝှက်ချက်အဥပဒေကိုလည်းဖျက်သိမ်းပစ်သင့်ပါတယ်ဒေါန်ဆန်းစုကြည်ရဲ့မြို့သားဒီမိုဆီဖွဲ့ချုပ်ပါတီကလွှတ်တော်မှာတကယ့်ကိုအမြောက်အများနေရာရထားတဲ့အတွက်ဒီဥပဒေကိုပြင်ဆင်ဖို့ချက်ချင်းလုပ်သင့်ပါတယ်
။နိုင်ငံတကာလူအခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကလည်းတရင်ထောက်တွေရဲ့အယူခံကိုပယ်ချလိုက်တာဟာတရားမျှတမှုရရှိရေးကိုညှဉ်းဆန်လိုက်တဲ့ဝန်ထဲစရာလို့ရအဖြစ်ပြောဆိုခဲ့တာပါ။တရားလွှတ်တော်ချုပ်ရဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံရဲ့တရင်လွှတ်လပ်ခွင့်အတွက်အမောင်ဖုံးတဲ့နေ့တစ်နေ့ဖြစ်နေလဲအရှိနဲ့အရှိတောင်အာရှဆိုင်ရာညွှန်ကြားရေးမှူး Nicholas Buckling ကကြေညာချက်မှာပြောဆိုထားပါတယ်ရှင်။